တရုတ်ကုမ္ပဏီကမြန်မာစံတွေကိုအခွန်မဆောင်ပဲဝယ်ယူနေလို့ဒါဟာတရားမဝင်တဲ့အတွက်ယူနန်ဆိုရကသူ့ပြည်တွေမှာစစ်ဆေးဖမ်းဆီးတာတွေလုပ်လာပြီးတဲ့နောက်ပိုင်းမြန်မာစံစည်းကွက်မှာရိုက်ခတ်မှုတွေရှိလာနေပါတယ်။အခုနှွေစဘာပေါ်တဲ့အချိန်မှာတော့ကုန်သည်အဖွဲ့အစည်းတွေမနှစ်ကသတ်မှတ်ထားတဲ့အခြေခံစဘာပေါက်ဆေးဓာတ်နည်းနေတယ်လို့လယ်သမားတွေအနေနဲ့ချင်းငွေပြန်ဆက်နိုင်မှုအရေးရတဲ့ဈေးနဲ့စဘာကိုထုတ်ရောင်းနေရတဲ့အခြေအနေဖြစ်နေပါတယ်။ဒီကြောင့်ဆက်လုပ်ငန်းရှင်အတိုင်းဝိုင်းကိုမေးမြန်းထားတဲ့ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်
။2019ခုနှစ်ဟာမြမဆန်အတွက်အတော်လေးထိခိုက်ညံ့တာမှုရှိခဲ့တယ်လို့ပြောလို့ရပါတယ်။တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကတရုတ်ကုန်သည်တွေနေဆက်ကနေမြမဆန်တရားမဝင်တင်သွင်းနေရကိုအရေးယူနေတယ်လို့တရားဝင်ပေးဆောင်ရမယ့်ခွန်အားလည်း38ရာခိုင်နှုန်းရှိတဲ့အတွက်တရုတ်ကုန်သည်တွေကမြမဆန်ဝယ်ယူရကိုရန်နာလိုက်ပါတယ်။ဒါရဲ့တက်ရောက်မှုကတော့နေဆက်ဆန်တင်ပို့မှုရဲ့တန်ချိန်နှစ်ပတ်နီးပါးရပ်ဆိုင်းသွားတဲ့အခြေအနေဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။ကုန်တယ်ရဲ့ဝယ်လူကကြဆင်းသွားတော့လို့ဒီနှစ်စဘာအထွက်ကလည်းအရင်ကထက်များရဲ့အတွက်စဘာဈေးဟာမနှစ်ကသတ်မှတ်ထားတဲ့အခြေခံဈေးတင်းတရာကျပ်5သိန်းထောင်းအောက်ကိုကျသွားရတာလို့ ARD တိုင်းဒေသကြီးတောင်သူလယ်သမားအသင်းအတွင်ရမှုဦးအေးတောင်းကပြောပါတယ
်။စဘာဈေးကျတယ်ကိုကျွန်တော်လယ်သမားတွေကဒီချိန်မှာငွေနိုင်လဲကျွန်တော်ကတော့အတင်းတုံးထိုးရောင်းရတာပဲလေ။ရာသီဥတုအခြေအနေကြောင့်လည်းငွေကြေးကျွေးပါညာဆက်ဖို့ရည်ရှိတယ်လေ။နောက်ရာသီဥတုအခြေအနေနဲ့စဘာတွေမိုးပြီးမှဆိုးတာတွေလည်းပါတယ်ကြကုန်တယ်ဘက်ကလည်းပါပြင်းနေဆိုတော့သူတို့ကဆန်ရောင်းဝယ်ထိုင်းနေတဲ့အတွက်ဘာမှမကြည့်ရဘူး။လက်တက်လက်ထားကြနေတာမရှိဘူး။အဲ့လိုပြဿနာကြီးပေါ်ပြီးတော့စပါးစီထိုးကြတယ်လို့ကျွန်တော်သုံးပါတယ
်။လက်သမားအများစုကစိုက်ပျိုးဈေးချင်းဝင်နဲ့စိုက်ကြတယ်လို့ဓမြောစာဒီဇယ်ပိုးသက်ဈေးစရဲ့လုပ်ငန်းသွင်းအားစုတွေရဲ့ကုန်ကျစရိတ်ကလည်းတက်လာတဲ့အတွက်ဒီနှစ်မှာအရင်လောက်ပဲပြန်ရောက်ဖို့ရှိကြောင်းဦးရီတောင်ကပြောပါတယ်။စွားစီတင်းတရာကိုအခြေခံကြက်၅သိန်းနှုန်းအနည်းဆုံးထားပေးဝယ်ဖို့စံစွားအသိန်းချုပ်က2018မတ်လ6ရက်ကထုတ်ပြန်ထားတာပါဈေးကွက်မှာအခြေခံဈေးထက်ကျနေရင်တောင်အခြေခံဈေးနှုန်းတိုင်းပေးဝယ်ယူရမယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်ဒီနှစ်အတွက်သတ်မှတ်ချက်မရှိပေမဲ့လည်းအဲ့ဒီအခြေခံဈေးနှုန်းတိုင်းပဲပြင်ပမှာရောင်းဝယ်သတ်မှတ်ချက်ရှိနေရပါတောင်သူတွေကတော့ငွေလိုအပ်တဲ့အချိန်မှာဒီအခြေခံဈေးနှုန်းအောင်းနဲ့ပဲရောင်းရတဲ့အနေအထားရှိနိုင်ကြောင်း AOD တိုင်းဒေသကြီးစိုက်ပျိုးရေးဦးစီးဌာနဒုတိုင်ဦးစီးမှုဦးထေလွင်ကဖူရိုးရီကိုပြောပါတယ်
ပြန်ပါကိုရောင်းဖို့အတွက်ဈေးကွက်ခက်ခဲဖြစ်နေတဲ့အခါမျိုးမှာဒီငွေလက်ပတ်မှုမရှိနိုင်တာကြောင့်ခြေကန်ဈေးကိုတောင်သူကတကယ်လို့ခြေကန်ဈေးကိုစောင့်နေနေဆိုရင်တို့ဒီခြေကန်ဈေးကရနိုင်မယ်လို့ထင်ပါတယ်တကယ်လို့ခြေကန်ဈေးကိုမစောင့်နေတဲ့အခါမျိုးမှာတော့ဘယ်လိုပဲဖြစ်ဖြစ်ဒါသူငွေကြီးခက်ခဲတဲ့ကြောင့်ဒါလျှော့ပြီးတော့ရောင်းနေတဲ့ဆန္ဒတွေဖြစ်လာတဲ့အတွက်ဒါဈေးကတော့ကျနိုင်ပါတယ်
အေဗီလာကပီကျင်းမှာလုပ်တဲ့ဒုတိယကြိမ်မြောက်ရေဝန်းနဲ့ပိုလမစီမံကိန်းပရိုဂရမ်မှာအတိုင်းအမြန်ကဒေါက်ဆာစုတီနဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးကိုတွေ့ဆုံခဲ့ကြပြီးမြမစံတရားဝင်တင်ပို့နိုင်ဖို့အကြံဉာဏ်သဘောတူညီမှုရထားပြီးဒီသဘောတူညီမှုနဲ့စံတန်ချိန်3000ကျော်ကိုရေလမ်းကြောင်းကတစဉ်တင်ပို့သွားဖို့ရှိပါတယ်မြမနိုင်ငံစံစွာအသင်းချုပ်ကဦးဆောင်ပြီးနှစ်ဖက်နားလည်မှုစာချုပ်လား MOU ရေးထိုးနိုင်ဖို့ဒါကိုဆောင်ရွက်သွားမှာပါဒါပေမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကတော့မြန်မာဘက်ကတရားဝင်ဆိုပေမဲ့တရုတ်ဘက်ကတော့တရားမဝင်လမ်းကြောင်းအနေနဲ့ပဲသတ်မှတ်ထားတာပါတရုတ်ပြည်ကိုပုံမှန်ကုန်သွယ်မှုရေလမ်းကြောင်းကနေတင်ပို့တာဟာအကန့်အသတ်အတိုင်းသာရှိပြီးနယ်စပ်ကုန်သွယ်ရေးမှာတော့လွတ်လပ်မြန်ဆန်တဲ့အတွက်မြန်မာနယ်စပ်ကနေတရုတ်ယူနန်ပြည်နယ်တွေကိုသွားရဲဆန်ဟာတစ်နှစ်ကိုတန်ချိန်နှစ်သန်းနီးပါးလောက်ရှိပါတယ်အခုတော့ဈေးကွက်ဟာလုံးဝရပ်ဆိုင်းသွားတဲ့အခြေအနေဖြစ်ကြောင်း ARD တိုင်းဒေသကြီးစံစက်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးစိုးဝင်းကပြောပါတယ်
ဟိုတရုတ်ဈေးကွက်အလုပ်သိန်းကအရန်ဘယ်လိုခေါ်မလဲလုံအောင်ရက်သွားတဲ့လိုဖြစ်သွားတာပေါ့နော်ဈေးကွက်အချိုးမညီတော့ဘူးအဲ့လိုဖြစ်သွားတာပေါ့တရုတ်ဝယ်လည်းယော့သွားတာပေါ့ယော့သွားတော့ဒီမှာပဲဟိုရှင်းရှင်းပြောရင်ဒီ normal rate ပဲလုံးတုံးနေတော့ဆိုတော့ normal rate ကလည်းရှင်းပြောသူ့အကန့်တန်းနဲ့သူသွားနေကြရတာဟိုဝယ်မဲ့လူရှိမှရောင်းကြောင်းရတာဟို normal rate ကလည်းဒါမှစံနေရရောင်းနေတဲ့သူအများဝယ်မဲ့ဝယ်တဲ့လူကလည်းမဝယ်နိုင်အဲ့လိုဖြစ်နေတာပေါ့
မြန်မာနိုင်ငံရဲ့စံတင်ပို့မှုက2019-2018ဘဏ္ဍာနှစ်ထက်တိတိတသာရောကျသွားတယ်လို့စင်းစရာတွေမှာဖော်ပြထားကြပါတယ်။ຫນွေစဘာပေါ်ချိန်မှာဈေးကျနေတဲ့အတွက်ဒါကိုအဖြစ်ရှာဖို့မြန်မာနိုင်ငံစံစဘာအသိချုပ်အဖွဲ့ဝင်တွေဟာအစိုးရပုပ်ပလိကပူးပေါင်းဆောင်ရွက်သွားဖို့နိုင်ငံတော်သမ္မတရုံးမှာမနေ့ကမေလ9ရက်ကဆွေးနွေးခဲ့ကြပြီးအသိစိတ်ကိုသတင်းထုတ်ပြန်သွားမယ်လို့ကြေညာထားပါတယ်။